အခုလိုပြစ်ခတ်ရက်စက်ရေးပြက်ပြဲပြီးတော့တိုက်ပွဲတွေဖြစ်တဲ့အထိ KIA နဲ့မြန်မာတပ်တွေကြားတင်းမာနေချိန်မှာဖြတ်သိမ်းလိုက်ပြီးဖြစ်တဲ့ကချင်ဒီမိုကရေစီသစ်တပ်မတော် NDAK ခေါင်းဆောင်လဲဖြစ်လက်ရှိအမျိုးသားလွှတ်တော်အမတ်ဦးစခုံတင်ရင်ကိုသူ့နေအိမ်မှာထိန်းသိမ်းထားလိုက်တယ်လို့ဆွေမျိုးနှိဇက်တော်သူတို့ကပြောပါတယ်။သူနဲ့ NDAK ခေါင်းဆောင်ဟောင်းနောက်တစ်ယောက်ကိုလည်းကချင်ပြည်နယ်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဘုံမှုချုပ်ဇေယအောင်ရဲ့အမိန့်နဲ့မြစ်ကြီးနားနေအိမ်မှာပြင်ပကိုထောက်ခွာခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်ဒီချိန်နဲ့အသေးစိတ်ကိုလည်းနုပန်ကပဲဆက်ပြီးပြောပြပေးပါမယ်ရှင
်နေကြာဆောင်တက်ဖွဲ့စည်းခဲ့တဲ့ကချင်ပြည်နယ်ဒီမိုကရေစီတက်မတော် NDAK ရဲ့စစ်ဦးစီးချုပ်ဟောင်းဖြစ်ခဲ့တဲ့ဦးဝေါ်လောင်နဲ့ခေါင်းဆောင်ဟောင်းဖြစ်ခဲ့တဲ့အမျိုးသားလွတ်တော်အမတ်ဦးစခုံတင်ရင်ကိုနေကြာဆောင် NDAK တက်နဲ့အဆက်အသွယ်မရအောင်မြန်မာအစိုးရကဖျက်တောက်လိုက်ခြင်းဖြစ်တယ်လို့မိသားစုဝင်တွေနဲ့နှိဆက်သူတွေကပြောပါတယ်ငင်းချက်ရဲ့အတွက်မြန်မာအစိုးရတောင်းဆိုထားတဲ့နေကြာဆောင်တက်ကိုအလွယ်တကူသဘောတူညီဖွဲ့စည်းခဲ့တဲ့စစ်ဦးစီးချုပ်ဟောင်းနဲ့ဦးစခုံတင်ရင်ဟာသူတို့ရဲ့တပ်ဖွဲ့ဟောင်းတွေမှာဩဇာညောင်းသူဖြစ်တဲ့အတွက်အခုလိုပိတ်ပင်ခံရတာဖြစ်တယ်လို့လည်းသူတို့နဲ့နီးစပ်တဲ့ဒေသခံကအခုလိုကချင်လိုပြောပါတယ
်သူတို့မင်းစနားမှာပဲဘယ်မှမသွားနေလို့ပြောထားတယ်ဗျသူတို့နှစ်ယောက်ရဲ့ဩဇာအာဏာအဟောင်းတွေသူတို့နှစ်ယောက်ကိုယုံကြည်တဲ့သူတွေရှေ့အောင်မယ်ဆိုပြီးလုပ်တဲ့သဘောပေါ့သူတပ်ဖွဲ့ကလူတွေကိုရှေ့တန်းမှာတုံးတယ်ပြောတယ်အဲဒါကြောင့်သူတို့နှစ်ယောက်ကိုထိန်းသိမ်းထားတာကသူ့လူတွေအမှတုံးတော့ပစ်ခတ်လာရင်သူ့လူတွေနဲ့ပြန်ပြီးစကားပြောဆိုမင်ကြားတာတွေရှိလာမှာဆိုလို့အခြေအနေကိုကြည့်ပြီးဖျက်တောက်လိုက်တာလို့လည်းသုံးသပ်လို့ရပါတယ
်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဘုံမှုချုပ်ဇေယအောင်ရဲ့အမိန့်နဲ့သူတို့ခေါင်းဆောင်နှစ်ယောက်ကိုမြကျိနာမြို့နေအိမ်ပြင်ပကနေမထွက်ဖို့ပိတ်ပင်လိုက်တာဖြစ်ပြီးသူ့ရဲ့မိသားစုဝင်တွေကလည်းစိုးရိမ်ပူပန်နေတယ်လို့သိရပါတယ်။ဦးစခုံတင်ရင်ခေါင်းဆောင်တဲ့ကချင်ဒီမိုကရေစီတပ်မတော် NDAK ဟာမြန်မာစစ်တပ်လက်အောက်ခံနေသားဆောင်တပ်ဖွဲ့စည်းဖို့အတွက်ပြည်တွင်းစစ်အတွက်နေသားဆောင်တပ်ကိုအသုံးမပြုဖို့နဲ့ပြည်ပရန်သူအတွက်တာအသုံးပြုမယ်ဆိုတဲ့အစိုးရနဲ့ NDAK ကြားကသဘောတူညီချက်အရအခုလိုနေသားဆောင်တပ်ကို2009ခုနှစ်နိုဝင်ဘာလမှာပြောင်းလဲခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။ NDAK ကိုဖျက်သိမ်းပြီးတဲ့နောက်မှာလဲသူတို့နှစ်ယောက်ဟာတပ်ရင်း3ခုနဲ့ဖွဲ့စည်းထားတဲ့နေသားဆောင်တပ်အပေါ်မှာဩဇာလွှမ်းမိုးသူတွေဖြစ်တယ်လို့သိရပါတယ်။ဩဇာလွှမ်းမိုးသူတွေဖြစ်တယ်လို့လဲဥစခုံတင်ရင်ဟာရွေးကောက်ပွဲမရှင်ပြန်ခင်မှာလဲမြန်မာအစိုးရတပ်တွေနဲ့တင်းမာနေခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေကိုစုပူအောင်လုပ်နေတာရပ်ဖို့အတွက်ငင်းချမ်းရေးကိုရှေးရှုဖို့အတွက်တိုက်တွန်းခဲ့ပါသေးတယ်အရှင်